ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား၄ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီစီးရင်တင်မာမှုတွေအတွင်မှာတော့စစ်ကောင်စီရဲ့ရှေ့တန်းစခန်းကလုံခြုံရေးအဖွဲ့ဝင်တချို့ CDF အဖွဲ့နဲ့ပူးပေါင်းလာတယ်လို့ကာကွယ်ရေးခေါင်းဆောင်တွေကပြောပါတယ်။စကိုင်းတိုင်းတမူးမြို့နယ်မှာလည်းတမူးလုံခြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားအိန္ဒိယနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့စကိုင်းတိုင်းသမူးမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါပြီးခဲ့တဲ့တောက်ကြံနေ့ကနေမနေ့ကတနင်္ဂနွေနေ့ထိချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့တွေရှိတဲ့မင်းတပ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်ဘက်ကနေထူးစစ်ဆင်ခဲ့လို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေး CDF အဖွဲ့ခေါင်းဆောင်သူကပြောပါတယ
်ခုလောလောဆယ်မှာကျွန်တော်တို့မင်းတပ်ကိုစစ်ကြောင်း6000လောက်လို့လာတယ်လို့ကျွန်တော်တို့ကြားတယ်။အဲဒီမှာမှဒီမြောက်ပိုင်းဌာနချုပ်ရှိတဲ့နေရာဖြတ်ဒီမှာတိုက်ပွဲတော်တော်ပြင်းထန်ပါတယ်ကျွန်တော်ထုတ်စ်ခံရတယ်ကျွန်တော်တို့စုပ်ပြီးနေရစစ်တပ်ကရန်ချောင်းတိုက်ပွဲရှိတယ်နောက်လေးအစုတိုက်ပွဲရှိမယ်ရှေးအောင်သားတိုက်ပွဲရှိမယ်နောက်တောင်ပိုင်းချမ်းမှာတော့ကျွန်တော်တို့မင်းတပ်ဒူဘီနန်းချောင်းတိုင်းဆင်းလာတဲ့စကားစမဲ့အလို့ရဲပေါ်ပြီနဲ့ချစ်ခင်မှုရှိတယ်။
ဒါပြင်ပြီးခဲ့တဲ့စနေနေ့မှာမင်းနာမြို့နယ်ကစစ်ကောင်စီအဖွဲ့ရဲ့မကွေးအိမ်နူးမြို့လုံခြုံရေးစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုံ့ဆော်ရမှာစခန်းနေတပ်ဖွဲ့တချို့စီတဲ့အဖွဲ့တွေနဲ့ပူးပေါင်းလာတယ်လို့စီတဲ့အဖွဲ့ခေါင်းဆောင်ကပဲဆက်ပြောပါတယ
်။ဝန်စီးနေဆိုတော့ကျွန်တော်လုံတော့သူတို့ကလည်းCDM လို့ဖို့စီစဉ်ရှိတယ်ဆိုတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ကြတယ်။ဥယေကတော့ရဲနဲ့ဒီစားကားကနဲ့ဆိုရင်ခုနှစ်ဦးလောက်ပါပဲ။စကမ်းမှာလူက12ဦးလောက်ရှိတယ်။အဲ12ဦးထဲက4ဦးခပြေးတယ်လို့ကျွန်တော်ပြရတယ်။အခုကျွန်တော်တို့ရဲဘော်တွေနဲ့ပူးပေါင်းသွားတာခုနှစ်ဦးလောက်ရှိတယ်
။ပူးပေါင်းလာတဲ့ခုနှစ်ဦးထဲမှာစစ်တပ်ရာရှိတူနဲ့ရဲရာရှိတူပါဝင်ပြီးလက်နက်အင်အားဘလောက်နဲ့ပူးပေါင်းလာတယ်ကိုတော့စီရဲဖွဲ့ခေါင်းဆောင်ကပြောဆိုခြင်းမရှိခဲ့ပါဘူး။မကွေအိမ်နူးမြို့ဟာမင်းတပ်မြို့ကနေမိုင်90ခန့်ကွာဝေးပြီးဇော်ကံပလက်ပလက်ဝဆက်တွေတဲ့လမ်းမှာတည်ရှိနေပါတယ်။ဒါအပြင်ဒီကနေ့မှာကံပလက်ဘက်ကနေစစ်ကောင်စီတပ်ဖွဲ့စစ်ကြောင်းတစ်ခုမင်းတပ်ဘက်ကိုအင်အားဖြည့်ဖို့စစ်ချီလာပြီးဖြစ်လို့စိုက်ပွဲဆက်လက်ပြင်းထန်မဲ့အလားအလာရှိဦးမယ်လို့သူကပြောပါတယ်။မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးတော့ချင်းကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားစိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါ။ဆိုလာ20ရက်နေ့ကစလို့မင်းတပ် CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာယာယီပစ်ခတ်ရစဲခဲ့ပြီးဇူလိုင်လ23လောက်မှာတိုက်ပွဲတစ်ပတ်ဖြစ်ပွားလာခဲ့ပါတယ်။စစ်ရေးပဋိပက္ခတွင်မင်းတပ်မျိုးပေါ်နဲ့ကြေးရွာတွေကစစ်ပေးရှောင်ဥယီတောင်းကျော်ဟာတောတောင်တွေထဲထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့စစ်ရေးတင်းမာနေစဲစကိုင်းတိုင်းတမူးမြို့နယ်မှာလည်းဇူလိုင်လ24ရက်နေ့ကတမူးလုံခြုံရေးဖွဲ့ DSG နဲ့စစ်တပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမူး DSG ဖွဲ့ဝင်သူကပြောပါတယ်
။ချစ်ကောင်စီနဲ့သူစောစစ်ဖွဲ့ကနေပြီးတော့မှနေမီတွားရှင်းလင်းတာအဲမှာတမူး Security Group နဲ့စိတ်တိုက်ပြီးလို့အဲမှာပြစ်ချခတ်ကြတာတမူးနဲ့အိန္ဒိယနယ်စပ်တော်ထဲမှာပြစ်ခတ်ကြတာကတော့ချစ်ကောင်စီကကိုဦးချသွားတယ်ကတဲတယောက်လည်းပါတယ် DSG စစ်သားတော့မချဘူး။
ဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က၉ယောက်ကြာဆုံးခဲ့တယ်လို့သမူးလုံခြုံရေးဖွဲ့ဘက်ကသတင်းထုတ်ပြန်ထားသလို VOA အနေနဲ့တိကျသိမပြုနိုင်သေးပါဘူး။မင်းတပ်နဲ့သမူးတိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။သမူးမြို့နယ်မှာပြီးခဲ့တဲ့ဧပြီလကတည်းကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေသလိုဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းချောင်းနေမှုတွေလည်းရှိနေပါတယ်။စစ်တပ်ကနေအာဏာထိန်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ဒေသခံကာကွယ်ရေးဖွဲ့တွေနဲ့တိုက်ပွဲကြောင်းဒေသခံပြည်သူ 39,000 ကျော်နေရစွန့်ခွာထွက်ပြေးခဲ့ရကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ
။နိုင်ကွင်းအင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စစ်ကောင်စီပြန်ကြားရေးဌာနကပေးပို့တဲ့တုံ့ပြန်ချက်ထဲမှာတော့မင်းတပ်မြို့နယ်တွင်မကွီအိမ်နူးစခန်းမှာလုံခြုံရေးချထားတဲ့စစ်တပ်နဲ့ရဲ6ဦးဇူလိုင်လ22ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာ CDN လုံနေတဲ့ရဲတပ်ကြီးတဦးဦးဆောင်တဲ့လူ50ခန်းကမကွီအိမ်ကြီးစခန်းကိုဝိုင်းပြီးတော့လက်နက်ချဖို့ညှိနှိုင်းခဲ့တယ်လို့ဆိုပါတယ်။စခန်းကလုံခြုံရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလက်မခံခဲ့ပေမဲ့လုံခြုံရေးကိစ္စဆောင်ရွက်နေချိန်မှာပဲဇူလိုင်လ23ရက်နေ့ညနေ3:00ကနေစလို့သူတို့နဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ရပါတယ်လို့စစ်ကောင်စီပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်။